တာစတင်ထောင်မှုမှာမူရင်းဆိုင်နေရတဲ့ဒူရဲမူဟောင်ကိုရဲစီကန်ထိနေရေးအုပ်ရီနဲ့ထောင်တစ်နှစ်ချခဲ့တာဟာအမှန်တရားကိုဖြေဆိုမဲ့ရဲဝန်ထမ်းတွေအတွက်နှုတ်ပိတ်တဲ့လောက်ရဖြစ်တဲ့ဆိုပြီးဒူရဲမူဟောင်မိုးရနိုင်ကဒီကနေ့တရားရုံးမှာပြောသွားပါတယ်သူ့ကိုထောင်ချတာကိုလည်းဖဲတရားရုံးဖဲတရားသူကြီးကအမိန့်ချတယ်ဆိုတာမသိလဲရပဲအကြောင်းကြားစာပဲလက်ခံရခဲ့တာလို့တရားရုံးထွက်ချက်မှာပြောသွားပါတယ်တရားခွင်မှာသတင်းသွယ်ယူခဲ့တဲ့မမေခါကသတင်းပေးပို့ထားပါတယ်ရှင်
ဖန်ဆီးခံထားရတဲ့ရိုက်တာသတင်းတောက်တွေအမှုကိုဒီကနေ့ရုံထုတ်ရမှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုအရင်လိုရဲယူနီဖောင်းနဲ့မဟုတ်တော့ဘဲထောင်ဝေးစုံနဲ့ရုံထုတ်လာတာကိုတွေ့ရပါတယ်။သူ့ကိုပြီးခဲ့တဲ့ AP က25ရက်နေ့ကရဲစီကန်ထင်းတင်းရဲ့အုပ်ဝင်နဲ့ထောင်တနည်းချခဲ့ရဆိုတော့ကို AP 28ရက်နေ့ကျမှအကြောင်းကြားစာရရှိပြီးသိခဲ့ရတာဖြစ်တယ်လို့ဒူရဲမူဟောင်းမိုးရံနိုင်ကတရားရုံးမှာထွက်ဆိုခဲ့ပါတယ်။သတင်းတောက်တွေမိတာကိုခွင့်ပြုချက်မရှိဘဲဖြစ်ဆိုခဲ့တာကြောင့်အရေးယူခံခဲ့ရတာလို့လည်းထွက်ဆိုထားပါတယ်။ဒူရဲမူဟောင်းမိုးရံနိုင်ဟာအစိုးရလိုအပ်ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးအမှုမှာအစိုးရသက်တည်တဲ့ဦးအဖြစ်အစစ်ဆေးခံနေရတာဖြစ်ပါတယ်။သူ့ကိုရဲစီကန်ထိသိမ်းရေးဥပဒေနဲ့ထောင်ခံတနစ်ချလိုက်တယ်လို့ရဟာအမှန်တရားကိုထွက်ဆိုမဲ့ရဲဝင်တန်းတွေကိုနှုတ်ပိတ်လိုက်တာဖြစ်တယ်လို့တရားရုံးအထက်သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။သူ့ထောက်ကြိုက်တာတော့အမှန်တရားကိုပေါ်ထွက်လာမဲ့ရဲတပ်ဖွဲ့ဝင်တွေကိုချိန်ဆလိုက်တာလည်းတော့ဖြစ်ပါလား
။ဖန်စီကရိုက်တာသတင်းတောက်ကိုအားလုံးနဲ့ကိုကျော်စိုးဦးတို့ကိုအထက်အမင်းရထောင်ချောက်ရှင်ဖန်စီခဲ့တာဖြစ်တယ်လို့ဧပြီလ20ရက်နေ့တရက်ထဲမှာဒူရဲမူဟောင်းမိုးရံနိုင်ကထွက်ဆိုခဲ့ပြီးအဲ့ဒီအထက်အမင်းကိုရဲမှုချုပ်ဒီကိုကိုကညွှန်ကြားခဲ့တာဖြစ်တယ်လို့ထပ်ဆိုထားခဲ့သူတဦးဖြစ်ပါတယ်။ဒီလိုထွက်ဆိုပြီးရဲစီကန်ထိန်းသိမ်းရေးအုပ်ဝေးအရာထောင်နဲ့တစ်နှစ်အရင်ယူခံလိုက်ရတာပါ။ဒူရဲမူမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်းအမတ်ရှိလုံခြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုအားလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝင်နဲ့6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့6ယောက်လုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်မှာတော့4ယောက်ကိုပြန်လည်လွှတ်ပေးခဲ့ပြီးဒူရဲမှုမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့2ယောက်ဆက်ပြီးချုပ်နှောင်ခံခဲ့ရတာဖြစ်ပါတယ်။အခုချိန်ထိတပ်ချက်ကြီးခင်မောင်လင်းနဲ့ပတ်သက်တဲ့တင်းတစ်ခုခုမှမရသေးသလိုဒါနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကသတင်းအမှောင်ချထားသေးပါဒီကနေ့ရိုက်တာသတင်းတောက်တွေရဲ့တရားခွင်မှာတော့ဒူရဲမူဟောင်းမိုးရံနိုင်ကိုပဲအဓိကစစ်မေးခဲ့တာဖြစ်ပါလေဒီကနေ့တရားခွင်ကြားနာမှုတွေအပေါ်မှာအားရမိတယ်လို့ရိုက်တာသတင်းတောက်တွေရဲ့ရှင်ကိုတန်းစောအောင်ကအခုလိုပြောသွားပါတယ
်ဒီကတော့ဒီသတင်းမီဒီယာသမားကသတင်းမီဒီယာအလုပ်ကိုဒီဥပဒေနဲ့ဒီလုပ်ချက်ကြောင့်တရားလိုဝန်ရလိုက်တာဖြစ်ခဲ့တယ်ဒီရဲမူဟောင်းကိုတိုင်းဒီပဲလေဒီသတင်းမီဒီယာသမားနဲ့တွေ့လို့အဆန်းညာတော့ဆိုတော့နော်ဒီရဲစီကန်တင်းနေဖောက်ပြတဲ့ဆိုပြီးသွဲခံပြီးတော့အင်းဆောင်တဲ့ထားခင်ရအဲ့တော့ဒီထဲမှာဆွဲထားသလိုမျိုးပြုတ်ဝဥပဒေနဲ့ဆွဲထားသလိုမျိုးလူဝတ်စားစရံတွေပြီးခဲ့ပါတယ်ဆိုတော့လူတွေကိုတော့အရင်ခါတာမတွေ့ရဘူးအဲ့တော့ဒီဟာဒီမှုရဲ့ပြစ်ဒဏ်တဲ့
ရိုက်တာတင်းတောက်တွေရဲ့အမှုကိုလာမယ့်မေ16ရက်နေ့မှာတရားရုံးချင်းထပ်မံခေါ်ဆိုထားပါတယ်။တခိုင်မြောက်ပိုင်းပြည်ပခါတွေနဲ့ပတ်သက်ပြီးလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့လူခွေရေးချုပ်ပေါင်းမှုတွေကိုတည်ရယူနေစင်ပါပဲ။ရိုက်တာတရင်သမား2ယောက်ကိုဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပြီးဒါဟာရဲဘက်ကသူတို့ကိုတရင်ပင်းနေဆိုပြီးထောင်ချောက်ဆင်ထမ်းခဲ့တယ်လို့စွပ်စွဲခံရသူတွေဘက်ကတရားရုံးမှာထပ်ဆိုထားကြပါရှင်။